of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ9ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါအမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေကိုအမြန်ဆုံးပြန်လည်ပေါင်းစည်းပေးဖို့တရားရုံးရည်ဒီဆုံးဖြတ်ချက်ကိုဒီအချိန်ပိုတိုးပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံလန်ကူထဲမှာပိတ်မိနေတဲ့လူငယ်ဘော်လုံးသမားတွေရဲ့နှီးပြဟာလူငယ်တွေရဲ့မိဘတွေစီစာရေးသားတောင်းပန်လိုက်တယ်လို့အဲဒီလူငယ်တွေကလည်းသူတို့မိဘတွေစီကိုစာရေးသားပြီးတော့သူတို့အခြေအနေတွေကိုရှင်းလင်းပြခဲ့ပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ရှိပါရမယ်ဆုမွေ
။ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ကျောင်းသားသမဂ္ဂစံဖက်ဖြိုခွဲခံခဲ့ရတာဒီကနေ့56နှစ်မြောက်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ဆုံးရှုံးနေစေကျောင်းသားအခွင့်အရေးတွေနဲ့ပတ်သက်လို့တော့
ဆက်လက်ညီမရေတော်ပုံများမှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်ရဲ့အမည်ရှင်းနေကြာဆုံးတဲ့အရေးအတွက်တွေလူပိရှင်ကြားကျွန်တော်ထုတ်ပြန်ပြီးတော့ဒါ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဂူထဲမှာပိတ်မိနေစေကျောင်းသားလေးတွေကဲထုတ်ပေးနိုင်ရေးအနည်းဆုံးဂူပေါက်တစ်ခုကိုတွေ့ရှိပြီဆိုတဲ့နောက်ဆုံးရသတင်းနဲ့အတူဒီကနေ့ quarter final ပွဲမှာရှင်ပြိုင်ကြမယ်ဒီပွဲစဉ်တွေအတွက်အသင်းတွေရဲ့ပြင်ဆင်မှုပွဲကြိုခန့်မှန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
American dollar 34 billion ဘူးတရုတ်သွင်းကုန်ပစ္စည်းရှိရာပေါ် American ကအခွန်တိုးချမှတ်ပြီးတဲ့နောက်တရုတ်နိုင်ငံအနေနဲ့မလွဲမရှောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလှုံ့ဆော်ရပြီးအလားတူတံပြန်အခွန်တွေချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောလိုက်ပါတယ်အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ရေရွက်ကုန်ပစ္စည်းအမျိုးပေါင်း945မျိုးတန်ဖိုးအားဖြင့်အလားတူဒေါ်လာ34ဘီလီယံဘူးကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်ကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကဖော်ပြပါတယ်အမေရိကန်ကအခွန်ချမှတ်တဲ့အပေါ်တရုတ်ဘက်ကတုံ့ပြန်လှုံ့ဆော်တာဟာလုံးဝကြိုးကြောင်းခိုင်လုံတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလူခန့်ကပြောပါရယ်အမေရိကန်ရဲ့လုပ်ရည်ဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးခင်းကျင်းကိုကမောက်ကမဖြစ်စေမယ်ကမ္ဘာလုံးဆိုင်ရာဈေးကွက်မှာပြင်းထန်တဲ့လှုပ်ခတ်မှုတွေဖြစ်စေမယ်ကမ္ဘာစီးပွားရေးနလန်ထူမှုကိုအဟန့်တားဖြစ်စေမယ်လို့ပြောခွင့်ရလူခန့်ကပြောတဲ့အကြောင်းတရုတ် CCTV ရုပ်သံသတင်းဌာနကထုတ်လွှင့်ပါရယ်စားသုံးသူတွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေပေါ်ဆွေးရတဲ့တရားမှုတွေဖြစ်စေပြီးအမေရိကန်ကလုပ်ငန်းတွေနဲ့အမေရိကန်လူမှုအနေနဲ့လည်းရှေ့မှာကြုံတွေ့ရမယ့်ထိခိုက်မှုကြီးကိုတဖြည်းဖြည်းပိုပြီးတော့နားလည်လာနိုင်ကြတယ်လို့လူခန့်ကပြောပါရခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာသူ့ရဲ့နှစ်ရက်သားခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။နိုင်ပေါင်းများစွာကြောင်းအကျိုးရှိစွာပြောဆိုဆွေးနွေးခဲ့တယ်လို့အထက်ကအကြောင်းအရာအလုံးနီးပါအတွက်တိုးတက်မှုတွေရရှိခဲ့တယ်လို့လည်းဝန်ကြီးပွန်ပီကပြောပါရယ်။နျူကလ িয়ার အစီအစဉ်တွေအဆုံးသတ်နိုင်မဲ့အချိန်သတ်မှတ်ချက်နဲ့အတူလက်နက်တွေကိုအဆင့်ဆင့်ဖြည့်ဆည်းရေးကြေညာမဲ့ကိစ္စနဲ့ပတ်သက်တဲ့အချက်လက်တွေကိုအများဆုံးဆွေးနွေးခဲ့တယ်လို့ဝန်ကြီးပွန်ပီကပြောပါရယ်။အသေးစိတ်အချက်လက်တွေကိုတော့ပြောဆိုသွားခြင်းမရှိပါဘူး။ခုခါနိုင်ငံတိုကျိုမြို့ကိုရောက်ရှိနေပြီဖြစ်တဲ့ဝန်ကြီးပွန်ပြိုကကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တော်ရဲ့ကျွမ်းကျန်ရုပ်အလောင်းတွေတဲ့ရဲကိစ္စကိုတက်ဆိုင်ရာတာဝန်ရှိသူတွေဇူလိုင်လ12ရက်ဝန်းကျင်မှာတွေ့ဆုံဆွေးနွေးနိုင်ဖို့စီစဉ်ထားကြောင်းပြောပါရယ်။မြောက်ကိုရီးယားလက်ရှိအာဏာရပါတီအကြီးအကဲအရှိလက်ဖြစ်ထောက်လှမ်းရေးအကြီးအကဲဟောင်းလက်ဖြစ်တဲ့ကင်ယုံချိုးနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးပွန်ပြိုဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအိုနဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူး။တခီးစဉ်တွင်ကောင်းဆောင်ကင်နဲ့ဝန်ကြီးပွန်ပြိုတို့တွေ့ဆုံဖို့မျှော်မှန်းခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူဝတ်ကပြောပါရယ်။
အမေရိကန်ပြည်အောင်စုတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေခွဲခြားထိန်းသိမ်းထားတာကိုအဆုံးသတ်ပြီးအမြန်ဆုံးပြန်ပေါင်းစည်းပေးဖို့တရားသူကြီးတဦးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အချိန်ပိုပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ Trump အစိုးရအဖွဲ့ဟာအမေရိကန်မက္ကဆီကိုနယ်စပ်ကိုဖြတ်ပြီးတရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်ပြီးလုံးဝလက်သက်မခံတဲ့မူဝါဒချမှတ်ပြီးမိသားစုဝင်တွေကိုတပွဲတပြားစီထိန်းသိမ်းခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီမူဝါဒပေါ်ပြည်တွင်းကရောနိုင်ငံတကာကအပါအဝင်လူခွင့်ရေးအဖွဲ့တွေနဲ့ပုံဟမ်းမင်းကြီး Francis ကပါဆန့်ကျင်ပြောဆိုပြီးမှတော့သူတို့ရဲ့မူဝါဒကိုပြန်ပြောင်းလဲခဲ့ပါတယ်။အသက်9နှစ်အောက်ကလေးတွေကိုဇူလိုင်လ10ရက်နေ့မတိုင်ခင်နဲ့9နှစ်အထက်ကလေးငယ်တွေအားလုံးကိုဇူလိုင်26ရက်မတိုင်ခင်မှာသူတို့မိဘတွေနဲ့ပြန်တွေ့ဆုံပေးဖို့တရားရုံးကအမိန့်ချမှတ်ထားခဲ့တာပါ။တောက်ကြနေကတရားရုံးကြားနာမှုအတွင်းမှာတော့တရားမဝင်ဝင်ရောက်လာသူမိဘ19ဦးကိုသူတို့ကလေးတွေမပါဘဲနေရရင်နိုင်ငံတွေစီပြန်ပို့ခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကထွက်ဆိုခဲ့ပါတယ်။ဒါပြင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာနေရရင်ကိုကလေးတွေမပါဘဲပြန်ပို့ခဲ့သူတွေပေါ့တက်ရောက်မှုမရှိစေရဘူးဆိုပြီးတော့အမေရိကန်တရားရေးဌာနရှေ့နေကလည်းပြန်လည်ခြေပပါရတယ်။ ဒါပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာအလုံးပေါ်တည်ရောက်မှုရှိစေရမယ်ဆိုပြီးတရားသူကြီးကဆုံးဖြတ်ခဲ့တယ်လို့အစိုးရရဲ့အချိန်ပို့ပြီးတောင်းဆိုချက်ကိုလည်းလက်သက်မခံခဲ့ပါဘူး။ဒါပြင်အစိုးရအနေနဲ့အချိန်မီသူတို့မိဘတွေနဲ့ပြန်ပြီးတော့ဆုံတွေ့ပေးဖို့စီစဉ်မပေးနိုင်မဲ့ကလေးတွေရဲ့စရင်နဲ့ဘာကြောင့်အချိန်မီပြန်ဆုံတွေ့မပေးနိုင်တယ်လဲဆိုတဲ့အကြောင်းရင်းကိုလည်းတရားသူကြီးကသိကျင်နေတာပါ။လာမယ့်တနင်္လာနေ့မှာတော့ဒီကြားနာပွဲပြန်လည်စတင်မှာပါခင်ဗျာ။
အီရန်နိုင်ငံတေရန်မြို့မှာ2019ခုနှစ်က IS အစွန်းရောက်တိုးရဲ့တိုက်ခိုက်မှုတစ်ခုနဲ့ဆက်ဆက်ပြီးအပြစ်ရှိသူလူရှိဦးကိုတာဝန်ရှိသူတွေကကွပ်မြက်လိုက်ပါတယ်။အခုလိုကွပ်မြက်လိုက်ကြောင်းဒီကနေ့ကြေညာလိုက်တာပါ။အီရန်လွှတ်တော်နဲ့ဘာသာရေးကောင်ဆောင်အယာတိုလာရူဟိုလာခိုမီနီရဲ့ဂူဘိတ်မာမာ2019ခုနှစ်ဇွန်လ9ရက်နေ့ကတိုက်ခိုက်မှုတွေကြောင်းလူပေါင်း18ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရခဲ့တာပါ။အကြမ်းဖက်သမားတွေအဲ့ဒီလိုတိုက်ခိုက်ဖို့အတွက်လက်နက်တွေဝယ်ယူနိုင်ရေးဘာသာရေးထောက်ပံ့မှုပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်သူတို့မှအပြစ်ရှိကြောင်းအီရန်ရဲ့ The Mizan သတင်းဌာနကပြောပါရယ်အဲ့ဒီတိုက်ခိုက်မှုတွေဖြစ်ပြီးချင်း IS တို့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့တာပါဒီလို့ရဟာရှီယက်မွတ်စလင်တွေကြီးစိုးတဲ့အီရန်နိုင်ငံမှာဆူနီမွတ်စလင်တွေဖြစ်ကြတဲ့ IS အကြမ်းဖက်သမားတို့ကသူတို့ရဲ့လူရဖြစ်ကြောင်းပထမဆုံးဝန်ခံလိုက်တဲ့လူရလည်းဖြစ်ပါတယ်အီရန်နိုင်ငံကရှီယက်မွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေဖြစ်ပြီးတေတံထိုက်သူတွေအဖြစ် IS အစွန်းရောက်တို့ကရှုမြင်ထားတာလည်းဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာ။ထိုင်းနိုင်ငံလှိုင်ကူထဲမှာပိတ်မိနေတဲ့လူငယ်ဗောလုံးသမားလေးတွေရဲ့နီးပြဟာဒီကနေ့မှဒီအဲ့ဒီလူငယ်တွေရဲ့မိဘတစီစာရေးသားတောင်းပန်ပါတယ်။နီးပြအခပေါ်ချန်တဝန်ကကလေးတွေအချင်းချင်းကောင်းပြီးတော့သူတို့ကိုအကောင်းဆုံးဂရုစိုက်ဆောက်ရှောက်သွားမယ်ဆိုပြီးတော့စာရေးသားခဲ့တာပါ။ဒါပြင်စိတ်တပိုင်းဆိုင်ရာအားပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အခုလိုစိတ်တုံလို့ခြောက်ခြားပွေရအဖြစ်ပြအတွက်လည်းတောင်းပန်ကြောင်းစာထဲမှာရေးသားထားပါတယ်။လူငယ်ဗောလုံးသမား12ဦးကလည်းသူတို့အနေနဲ့အစဉ်ပြေကြောင်းနဲ့တတိယကြောင်းမိဘရိစီကိုစာရေးသားခဲ့ပါတယ်အခုခါမှာတော့မိုးရင်ကာလရာသီဥတုဆက်ဆိုးရွားလာနေပြီးဒီလှိုင်ကူထဲမှာလည်းအောက်ဆီဂျင်လျော့နေလာနေတာကြောင့်ပိတ်မိနေတဲ့လူငယ်တွေကိုအမြန်ဆုံးကယ်ထုတ်ဖို့လိုအပ်နေကြောင်းကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်တောက်ကြနေတွေကလည်း Timeline ကူထဲကဒီပိတ်မိနေသူတွေကိုကယ်ဆယ်ဖို့စေတနာဝန်ထမ်းကူညီပေးနေတဲ့ Thai Navy Seal အထူးတပ်ဖွဲ့ဝင်ဟောင်းတက်ချက်ကြီးဆမန်ပေါ်အနံကကွယ်လွန်ခဲ့ပါတယ်လူငယ်တွေရှိရာကူရဲသွားရလမ်းကြောင်းတစ်လျှောက်အောက်ဆီဂျင်ဘူးတွေလိုက်လံနေရာချထားရင်သူ့ရဲ့အောက်ဆီဂျင်ဘူးထဲမှာလေးပြတ်ပြီးတော့ကွယ်လွန်ခဲ့တာပါဒီလူငယ်တွေကိုကယ်တင်ဖို့နှစ်ပတ်နီးပါးကြာဆောင်ရွက်မှုတွေအတွင်းတက်ချက်ကြီးဆမန်ဟာပထမဆုံးကွယ်လွန်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးသွားတွေအလားများတဲ့ဖူကက်ကျွန်းမှာခီးတဲ့တင်တင်မောတိမ်းမောက်လို့တေဆုံးသူ38ဦးရှိသွားပါပြီဒီကနေ့မှာပဲလှူသေးအလောင်း9လောင်းထပ်ပြီးတော့ဆယ်ယူနိုင်ခဲ့တာပါတရုတ်နိုင်ငံကကမ္ဘာလက်ခီးသွားတွေအများစုပါတဲ့တင်မောတိမ်းမောက်ရမှာပျောက်ဆုံးနေတဲ့သူတွေကိုထိုင်းရှာဖွေကစေအဖွဲ့တွေကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်ပုံတိုင်းကြောင့်ကြာတာတွေနဲ့ကတင်မောတိမ်းမောက်ခရရတာဖြစ်ပါတယ်ကမ္ဘာလက်ခီးသွား65ယောက်အလန်းညွန်တယောက်နဲ့တင်မောဝန်ထမ်း72ဦးလိုလိုက်ပါလာတဲ့တင်မောဟာ9မီတာမြင့်တဲ့လိုင်းလုံးရိုက်ခံရပြီးကြာတာတွေနဲ့ကနှိမ့်မြုပ်သွားခဲ့တာပါလူ72ဦးထပ်မင်းရဲ့ကိုတော့ဆေးရုံတင်ထားရပါတယ်ပထမဆုံးလှိုင်းလုံးရိုက်သွားပြီးတဲ့အခါရေထုတ်အင်ဂျင်ပိုက်ထဲကိုအမိုက်တွေဝင်လာခဲ့တဲ့အတွေ့တင်ဘောကိုငြိမ်အောင်ဆက်ပြီးထိမ်ထားနိုင်တော့ဘူးလို့တင်ဘောမာလိမို Phoenix Sumjing Butham ကပြောပါတယ်လိုင်းတွေအဆက်မပြတ်ရိုက်လာတာကြောင့်တင်ဘောကတစ်ဖက်ကိုတင်းပြီးတော့နောက်ဆုံးနှိမ့်မြုပ်သွားခဲ့ရတာလို့လည်းသူကပြောပါတယ်ကြာရာပင်းနဲ့အစောပိုင်းကပဲလူပေါင်း42ဦးတင်ဆောင်လာတဲ့တင်ဘောတစင်းဖူကက်ကျွန်းမှာပဲတိမ်းမောက်ခဲ့ပါသေးတယ်ဒါပေမဲ့လည်းတင်ဘောမှာပါလာတဲ့တရုတ်နဲ့ဥရောပကဘာလက်ခီးတဲ့အားလုံးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
ဂျပန်နိုင်ငံအနောက်တောင်ဘက်မှာမိုးကြီးကြေးရွာသွန်းပြီးတော့ရေကြီးရေရှင်လာကြောင့်နေရာတော်များများရေပုံလန်းသွားပြီးလူ15ဦးထက်မနည်းသေဆုံးခဲ့တယ်လို့50ကျော်ပျောက်ဆုံးနေတယ်လို့ဂျပန်ရုပ်မြင်သံကြားကပြောပါရယ်အခုသတင်းပတ်အစောပိုင်းကစတင်တဲ့ရေကြီးရေရှင်မှုတွေတွင်သေဆုံးသူအရေအတွက်များပြားလာတယ်လို့အိုကာယာမဒေသကမြေပြုံမှုအတွင်းအမျိုးသားတဦးသေဆုံးခဲ့ပါရယ်ဟီရိုရှိမားကမြေပြုံမှုအတွင်းမှာလည်းလူတဦးသေဆုံးတယ်လို့ကျိုတိုသတင်းဌာနကကြေညာပါရယ်အဲ့ဒီနေရာမှာမီးလောင်ခဲ့ပြီးတေဆုံးနေတဲ့ကလေးငယ်တဦးကိုရေလမ်းမှုတဲ့နေရာမှာလဲတွေ့ခဲ့ရပါတယ်။ဟီရိုရှိမားဒေသအတွင်းမှာပဲအိမ်တွေပြိုကျတာကြောင့်လူ9ဦးလဲပျောက်ဆုံးနေပါတယ်။အာနာပိုင်ကတော့လူတွေအနေနဲ့ကယ်ဆယ်ရေးသတိပေးချက်တွေကိုအလေးထားဖို့နဲ့တခုဖြစ်တယ်ဆိုရင်အလင်းအမြန်ထွက်ခွာကြဖို့သတိပေးထားပါတယ်။ကျိုးတို့ဒေသအတွင်းကရေကာတာတွေကိုထိန်းချုပ်ဖို့လဲတာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။အဲ့ဒီဒေသကလူ250လောက်ဟာလဲသူတို့အိုးအိမ်တွေကနေစွန့်ခွာခဲ့ကြရပါတယ်။မြေပြုံမှုတွေကြောင့်တချို့လမ်းတွေလည်းပိတ်ကုန်ပြီးတော့တောက်သုံးရင်ပြက်လက်ကုန်တဲ့ဒေသအတွက်တော့စစ်သုံးရေတဲ့ကားတွေနဲ့ရေတွေပို့ဆောင်ပေးနေပါတယ်။အာချဒေသတွင်း ဂျပန်နိုင်ငံဟာခေတ်မီတိုးတက်ဆုံးနိုင်ငံဖြစ်ပေမဲ့လူနေကျဲပါတဲ့ဒေသတွေမှာတော့နှစ်စဉ်နှစ်တိုင်းမိုးရသည်မှာမိုးကြီးရေရှမ်းတာကြောင့်လူအသေးပြောက်များပြားရှိနေပါတယ်ခင်ဗျာ
။ရိုမန်ကက်သလစ်ဘာသာဝင်အများစုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဖျားသခင်ကိုညံမရှိတဲ့သူဆိုပြီးသမ္မတရိုဒရီဂိုဒူရာတေကခေါ်ခဲ့တဲ့အတွက်စိတ်ဆိုးသောတာထွက်နေကြချိန်မှာပဲဖျားသခင်ရှိကြောင်းတက်တေပြနိုင်သူရှိရင်သူသမ္မတရာထူးကနှုတ်ထွက်မယ်ဆိုပြီးပြောဆိုလိုက်ပါတယ်။ခရီးယံဖျားကြောင်းတွင်နဲ့ဆက်ဆံရေးမပြေလဲတဲ့သမ္မတဒူရာတေကကက်သလစ်တို့ရဲ့အခြေခံဘာသာရေးယုံကြည်တဲ့ဝင်မှုအပေါ်ပြီးခဲ့တဲ့တောက်ကြားနဲ့နောက်ပိုင်းမှာမေးခွန်းထုတ်ခဲ့တာပါ။ဒီထဲမှာမွေးကင်းစကလေးငယ်တွေအပါအဝင်လူသားတိုင်းဟာဗီဇအပြည့်ရှိတဲ့သူတွေဖြစ်တယ်ဆိုတဲ့အယူနဲ့အဲ့ဒီမွေးကင်းစကလေးတွေကိုဖခင်ကျောင်းကသာအခကျင်းဝင်ယူပြီးရင်းနှစ်မင်္ဂလာပြုခြင်းအပြင်အပြစ်ကဖယ်ရှားပေးနိုင်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းမေးမြန်းသွားတာပါ။နိုင်ငံတော်မိုင်းဒါဗိုအမြို့မှာကျင်းပတဲ့သိပ္ပံနဲ့နေပညာဆိုင်ရာအခမ်းအနားမိန့်ခွန်းအတွင်းသမ္မတဒူတာဒေးကအဲ့ဒီလိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်အဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာကျောင်းသားသမဂ္ဂအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့56နှစ်မြောက်ပြည့်မြောက်ခဲ့တဲ့အချိန်အခုဒီမိုကရေစီနှီးကြရွေးချယ်ထားတဲ့ရတအစိုးရကနိုင်ငံကိုအုပ်ချုပ်နေပြီလို့ဆိုပေမဲ့ကျောင်းသားတွေရဲ့အခွင့်အရေးတွေကဆရာနာရှင်တွေလက်ထက်ထပ်ပို့ပြီးတော့မှတိုးတက်လာတာမတွေ့ရဘူးလို့ကျောင်းသားခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းဟောပြောခွင့်တွေပါဝင်ကျောင်းသားခွင့်ရေးတွေအတွက်လည်းဒီကနေ့ကြာရောက်တဲ့56နှစ်မြောက်7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်
လွန်ခဲ့တဲ့56နှစ်1962ခုနှစ်ဆရာနာသိန်းအာနာရှင်လက်ထက်ကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ပြီးတော့ကျောင်းသားသမဂ္ဂအဆောက်အဦးကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့မှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်တွေရဲ့အမည်စရင်းနဲ့ကြာဆုံးအရေးအတွက်အတီကြာကိုအများပြည်သူသိအောင်ထုတ်ပြန်ပေးဖို့နဲ့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ကျောင်းသားသမဂ္ဂအဆောက်အဦးကိုသမဂ္ဂရင်းမြစ်နည်းဖြစ်သတ်မှတ်ပေးဖို့နောက်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းစည်းရုံးဟောပြောခွင့်နေပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်က7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်။ကျောင်းသားသမိုင်းမှာအထင်ကရသမိုင်းတွင်ခဲ့တဲ့7 July ကျောင်းသားသမဂ္ဂသမိုင်းကိုနောက်မျိုးဆက်တစ်တွေနဲ့အများပြည်သူတွေသိရှိနိုင်အောင်လှုပ်ဆောင်ပေးဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာဗဟိုလုပ်ငန်းကော်မတီရဲ့အထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီနေ့မှာကျွန်တော်တို့ဆက်လက်ကြည့်ရတဲ့ပတ်သက်ပြီးဆက်လက်ကြည့်ရရေတော်ပုံထဲမှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်ရဲ့အမည်ရှင်တွေကြာဆုံးတဲ့အရေးအတွက်တွေလူ့ကြည့်ရှင်ကြားကျွန်တော်တို့ထုတ်ပြန်ပြီးတော့ဒါကျောင်းသားအာဇာနည်ဒီအဖြစ်ကိုအတိမတ်ပြုဖို့ဖြစ်ပါတယ်။ဒါကတော့နံပါတ်1အချက်ပါ။နံပါတ်2အချက်ကတော့ဒီတမကရင်ပြင်ကိုပြန်လာခြင်းသူကအချောင်းလုံးမှာဒါတမကရင်ပြင်ကိုကြီးကြီးဖြစ်အောင်လုပ်ထားရပါဗျာ။အဲ့တော့ကျွန်တော်တို့ကတော့ဒီတမကရင်ပြင်ကိုရင်းမင်းဒီအဖြစ်ကိုသတ်မှတ်ပြုဖို့ပါပဲဖြစ်ပါတယ်။နံပါတ်3အချက်ကတော့ကျောင်းသားတမကရင်ဒီတက္ကသိုလ်ကျောင်းသားတမကရင်လွတ်လပ်စွာစီယုံဟောပြောဖွဲ့စည်းခွင့်တွေကိုဆောင်ရွက်ပေးဖို့ဆိုတဲ့အချက်3ချက်ကိုကျွန်တော်တို့ထုတ်ပြန်ထားတာပဲဖြစ်ပါတယ်။ရင်းမြင်နေရတာဒါဆရာနာရှင်တွေရဲ့သမိုင်းမဲဆက်နေရာကြီးဖြစ်တယ်ဗျအဲ့တော့ဒီနေရာမှာကျွန်တော်တို့ဘလို့ဆောက်ဦးမျိုးပြန်ဆောက်တာမျိုးကျွန်တော်တို့လက်တင်မခံဘူးဒါဆက်နာရှင်တွေကနေပြီးတော့ dynamite နဲ့ဖြိုခွဲတယ်ဆိုတော့သမိုင်းကိုကျွန်တော်တို့ကကဘာတီတွေကျွန်တော်တို့ခါရှိရမှာပဲဖြစ်ပါတယ်
7 July 56နှစ်မြောက်ပြည့်တဲ့ဒီကနေ့မှာတော့ရဲကုန်တက္ကသိုလ်ဝင်းတွေကဘုံခွဲဖြန့်စည်းခံခဲ့ရတဲ့ကျောင်းသားတပ်ဖွဲ့ကအဆောက်အဦရဲ့ရှေ့မြေကွက်လက်မှာအိုးဝီကျောင်းသားလူငယ်တွေနဲ့ကျောင်းသားခေါင်းဆောင်တို့တွားရောက်အလေးခါရဝပြုခဲ့ကြပါတယ်။ကျောင်းသားတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကနောက်မျိုးဆက်တဲ့လူငယ်တွေကျောင်းသားသမိုင်းကိုတည်ဖို့အရေးကြီးတယ်လို့အခုလိုပြောပါတယ
်။နိုင်ငံသမိုင်းမှာဒါမျိုးဖြစ်တဲ့ရှိခဲ့တဲ့ဆိုတဲ့ဥစ္စာကိုနောက်မျိုးဆက်ကျောင်းသားကျောင်းသူတွေသိနေတယ်။လက်ရှိသူတို့တင်ရတဲ့သမိုင်းဘာသာရဲ့မှာသမိုင်းနိုင်ငံသားမှာအရင်ကတော့ဒါကျောင်းသားကြီးကိုစီးတင်တဲ့လောက်ပဲပြီးပြီးတော့တကယ်သမိုင်းအမှန်ကိုသင်ကျန်လာတယ်မပါလာပါဘူးဒီဂျာတန်ဆောင်မှာအဲ့တော့သူတို့အနေနဲ့တော့နောက်ကမှနိုင်ငံရဲ့စစ်ဆိုင်နဲ့တာဝန်တစ်ခုကိုယူရတဲ့အခါမှာဒီနိုင်ငံရဲ့သမိုင်းချစ်စင်နှံကိုစီးရဲဆိုရင်ဒီနိုင်ငံရဲ့ချစ်စင်နဲ့ချိန်ထိုးပြီးတော့အမှန်ကန်ဆုံးသူတို့ဆုံးသက်ဆုံးချက်နိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီနေ့မှာဒီမျိုးဆက်ချစ်ကြောင်းသားတွေကိုဆက်မညီပါနဲ့ဒီသမဂ္ဂရင်းမြစ်ကိုခေါ်လာခဲ့ရတာဖြစ်ပါတယ်
အာဏာရှင်စစ်အစိုးရအဆက်ဆက်ကျောင်းသားလူငယ်တွေဒီမိုကရေစီအင်အားစုတွေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုနှီးမျိုးစုံနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံခဲ့ရတာကိုကြုံခဲ့ရတယ်လို့အခုရတအစိုးရလက်ထက်မှာလည်းလွတ်လပ်စွာစီယုံခေါ်ပြောခွင့်စီတက်လဲလဲကြီးဆိုင်ရာအခြေခံလူခွေရေးတွေကိုတားဆီးကတ်သတ်ပိတ်ပင်နေတော့ပဲလို့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်အခုချိန်ထိတက္ကသိုလ်ကျောင်းတွေပါကျောင်းသားသမဂ္ဂတွေဟာစိတ်ခေါ်မှုတွေနဲ့ကြုံနေရတော့ပဲလို့ကိုမင်းသွေးတစ်ကအခုလိုပြောပါတယ
်ရှိရတအစိုးရလက်ထက်မှာကျောင်းသမဂ္ဂတွေရဲ့အခြေအနေကမကောင်းနေပါဘူး။ဒါကြောင့်လဲဆိုတော့ဒီမှာကျောင်းသမဂ္ဂတရားဝင်ရည်တည်ခွင့်ရတယ်ဆိုတော့ဒီတက္ကသိုလ်ချာတာက
ဒီကနေ့ကျွန်တော်ခေါင်းကိုချောက်ဆက်နှစ်ခုနဲ့ဆေးရနာသိအာနာရှင်လက်ထက်ပြောင်းလဲမှုတွေဖြစ်လာမယ်လို့ပြောလိုက်ခဲ့ပေမဲ့နောက်ပြန်ဆွဲနေတဲ့အနေအထားဖြစ်တယ်လို့လည်းဘာကတာပြအဖွဲ့ချုပ်အထွေထွေအတွေ့အကြုံကိုကောက်ထက်ကြောကပြောပါရယ်။ဒီရသာဆိုတာလက်ထက်ရောက်တဲ့အခါမှာကျွန်တော်တို့အများကြီးညွှန်လင်းထားတယ်ဒါကျွန်တော်တို့ယူတဲ့ဒါတကယ်ကိုမှအရသာစစ်စစ်အစိုးရလက်ထက်ရောက်ပြ
ထိုင်းနိုင်ငံကလိုင်ကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကြိုးပမ်းရှာဖွေခဲ့တဲ့အတွက်ထိုင်းစိုးရွားကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ငန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။တဆက်သေးပါပဲဒီဂူတွင်းမှာပိတ်မိနေတဲ့ចောင်းသားလေးတွေကယ်ဆယ်နိုင်ရေးနောက်ဆုံးရအခြေအနေကိုတင်ပြပေးကြပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူအတွင်းမှာပိတ်မိနေတာသတင်းနှစ်ပတ်တင်းတင်းပြည့်သွားပြီဖြစ်တဲ့ចောင်းသားလေး12ဦးနဲ့နှီးပြတဦးပေါင်း13ဦးကိုကယ်ဆယ်နိုင်မှုအတွက်ကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်ဒီဘောကနေဂူပေါက်တွေကိုလိုက်လံရှာဖွေနေကြရမှာတော့မနေ့တောက်ကြနေကကလေးတွေနဲ့အနည်းဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုတွေ့ရပြီလို့ဆိုပါတယ်။အဲ့ဒီဂူပေါက်ကနေပြီးတော့အောက်ကရေရှိတဲ့နေရာကိုတွေ့ရတယ်လို့လည်းထိုင်းအာဏာပိုင်တွေကိုကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နောက်ဆုံးအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမာကသတင်းတင်ပို့ပေးထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်နိုင်ရေးနည်းလမ်းတွေကိုထိုင်းဆိုရနဲ့ရေတပ်ပါဝင်တနိုင်ငံလုံးကတာဝန်ရှိသူတွေကစူးစမ်းရှာဖွေခဲ့ရမှာတော့တောက်ကြနေကကလေးတွေရှိတဲ့နေရာနဲ့မီတာ400ကျော်500ခန့်အနီးကဂူပေါက်တစ်ခုကိုရှာတွေ့ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတဦးကပြောပြပါတယ်
။ဒီစာသူတို့သတွေ့သွားတော့ဗောနော်အဲ့ဒီအပေါက်ကအဲ့ဒီကလေးကုန်းနေကနေနေကျော်သွားတော့ဗောနော်အဝေးကဘလောက်လဲဆို400ကနေ900မိအချီဗောနော်ကလေးနေလက်ကုန်းညာအချီဗောနော်
ဟုတ်ကဲ့အင်ဂျင်အားနည်းနည်းပြန်တော်ရည်ရည်ရည်ရည်ငန်းရမြစ်ချီအဝေးပေါ့နော်အဲသူတို့ခတ်မှနာဆိုတော့အဲ့ဒီသူတို့တွေ့လဲအပေါက်ကူအပေါက်ဟာခနေခလေးနဲ့နေအမီဆုံးပေါ့ကပြက်ကူအပေါက်ဟာတရားလုံးရှိနေပြီပေါ့သူကူအပေါက်ရှိပြီလူလည်းဝင်သွားမရတော့ဘာတော့ပေါ့နော်လည်းတော့ဆက်တွေ့လဲကူကသူကခလေးနဲ့နေအမီဆုံးဖြစ်တယ်နောက်ပြီးအဲ့ဒီအပေါက်ဝတ်မှလည်းကြည်လိုက်တဲ့နေနဲ့အဲ့ဒီကြီးနဲ့ပေါ့လင်းတွေ့တော့ပေါ့မတ်အဲ့လိုခလေးကိုကူညီဖို့သူဖြစ်နိုင်တယ်ပေါ့နော်အနည်းဆုံးနေရာမှာသူတို့ကြည်လိုက်တယ်ပေါ့နော်ပေါ်ကနေပေါ့နော်သူတို့ကြည်လိုက်တာသူတို့ရေပေါ့သူတို့ရေတွေ့တယ်အဲ့ဒီကူပေါ်ကနေပေါ့နော်သူတို့ရေတွေ့တယ်ဘာဖြစ်လို့သူကအဲ့ဒီကြားမှာသူကလူတယောက်စားအလောက်ဝင်ရတော့ပေါ့နော်သူတို့စိတ်ထဲမှာအဲ့ဒီကူအဲ့ဒီပေါ်ကမှာဖောက်ကြတော့ဖြစ်နိုင်တယ်ပေါ့
ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ကြီးမစ္စတာစုချက်ဦးဆောင်တဲ့အဖွဲ့ဟာနန်းနန်းနွမ်ကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေခဲ့ရကနေအခုနောက်ဆုံးတွေ့သွားတဲ့ဂူပေါက်က ကလေးတွေရှိတဲ့နေရာနဲ့အနီးဆုံးရောက်နိုင်တဲ့ဂူပေါက်ကိုတွေ့နေပြီဆိုပြီးထိုင်းသတင်းတစ်ခုဖြစ်တဲ့ဟော့နျူးသတင်းမှာလည်းရေးသားထားပါတယ်ဒီကလေးမှာတော့လှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကသူတို့ကိုစိတ်မပူဖို့အတွက်မိသားစုတွေထံကိုလည်းစာရေးအကြောင်းကြားခဲ့ကြောင်းထိုင်းရီတပ်ကထုတ်ဖော်ပြောဆိုပါတယ်အသက်25နှစ်အရွယ်ဘောလုံးနီးပြားဖြစ်သူကအသက်အကြီးဆုံးဖြစ်တဲ့အတွက်သူဟာကလ phong mù đi lâu đi lâu lẹp cho cha cái chàng thanh thiên này mà phô bia bà đấy. Chúng là nó sẽ tông yên nì gà rè gà, huyên tòa bì gà rè gà. Bạn thua lùm nhà đấy, trong vẻ bò lông tin sẽ tông yên bèo sông nì mù gù. Cô yên khăn ạ chà mà bạn truy gà bì mê. Tụ rô gò kê dê vô trò gà. Mù mẹ bì yà đi ủ rù sô vã nì ra chà. Lăng ngù rè gà dì đi gò phía bì tòa bù gà khe khe rì xì nì ra bà. À khu sô yên, lăng ngù rè mà ao xì chên nè là bì mù. Ni bia xì à lì nè kì lì nè ù chà mà yì tì gà mù rì xì là rè sù bì thang tà rì nì mà phò bia nì bà rè. Yù lăng là chào yên nì gà rò, kê dê yê lô kê rè yê đà tà chà tà ù hà. Lăng ngù rè mà yê ngô nì yê nè ao xì chên bia lè bì, tà rì mì à gà nì tì sông tòa gà bà rè, tù yê zà bà nà gù rò. Yù lăng là khuân yên nì mà bì lô kê rà bà. Kê dê yê rì ạ tùy, ạ kê kê phì nì rà rì gà rò, yà dì ù rù chì nì chàng phì bì. Gù rè gò wì nè yê rì gù sò tò tè à nè mà nhà phì nì rà bà, dì yê bà yê tùy mà lè, mù mì à nè nè lù lè, thái mù lè wà tà nè zà lạ bì rà gà lè, tò bì nè thà bà rè xì.
Đà gà rò, gù rì mà bì mì nì rè, chào nà lì rì kê dê nà yê nào sò yà chì nì gù, mè yê mà gà tì nì bì bù gà rà phì bà rè xì, sà bì rò rà xà nè ngà mà chì bà nì rè, kà bà phà là bò lông bùi dì nì yê nào sò yà chì nì gù tì bà bì chì mà rè, nà thang sà xì kà bà phà là dì kì nì quà tà phà nè bùi dì mà rò, bò lông bùi yì ngà lè nè xù dì, yên xì rà xà nè kru yì xà rù dì chà mà phì bà rè, England ni bia sao kê gà rò tu a tê ha lù ngè rì nè a dùi chông nè bì mè. Tàm ái mà tàn tì tì tà yì tòa chè nè lù bió lại bà rè. Croatia nè dùi mè Russia tì nè nè. Yên xìn sù rè a tà chà gò yù bì. Nào tà xìng ngù tà lan nài mà la. Dì bùi zì nì a dùi a tì nì yè bìn xìn mù rì nè. Bùi chù kà mèn zà tì gù rò kù yà nài bió bìa bì bà xìn.
Russia nè ngà mà chìn bà nì yàn tàng sà xì gà bà phà la bò lông bè tì nì gò rò phà nè bùi zì nì mà rò England nè Sweden, Russia nè Croatia rù gà zà mà phì bà rè.
We came into this tournament as the least experienced team. We are one of the youngest teams in it.
ကျွန်တော်တို့ကဒီပြိုင်ပွဲမှာတွေ့ကြုံနည်းဆုံးအသင်းတစ်သင်းဖြစ်ပြီးအသင်းငယ်ဆုံးအသင်းတွေတွေကတင်းမှာဒါပေမဲ့ကျွန်တော်အသင်းကအမြင်နဲ့တိုးတက်နေပြီးကုသမိုင်းကိုရေးချင်တာပါခင်ဗျားတို့သိရတယ်ကျွန်တော်စနစ်တွင်ရှုံးထွက်စဉ်ကိုပထမဆုံးချိန်နိုင်ခဲ့တယ်ကမ္ဘာဖလားမှာလည်းပယ်နယ်တီကိုပထမဆုံးချိန်နဲ့နိုင်ခဲ့ပါတယ်ဒီပွဲထဲမှာ၉မြောက်ဆုံးသွင်းခဲ့ပါတယ်ဒီတော 25နှစ်တွေ့တာမှာအင်္ဂလန်က10ပွဲနိုင်9ပွဲရှုံးပြီးတော့9ပွဲတည်ကြပါတယ်။2000နှစ်ကမ္ဘာဖလားမှာတကိုးစီတည်ကြပြီးတော့2006ကမ္ဘာဖလားမှာတော့သူတို့နှစ်သင်းနှစ်ကိုးစီတည်ကြခဲ့တာပါ။ဆိုတော့အင်္ဂလန်နဲ့ဆွီဒင်အပေါ်ဘောလုံးကျွမ်းကျင်သူတွေကဘလို့ခံမှန်းပါသလဲ။အာဇာကလောင်ရှင်ကိုဇော်မျိုးတန်ကတော့
အင်္ဂလန်ကကျွန်တော်ဒီကိုလံဘီယာနဲ့ပွဲမှာကစားသွားတဲ့ချိန်မျိုးဆိုရင်တော့ဆွီဒင်ကိုနိုင်ဖို့တော်တော်ကင်မှာပါဗျာ။သူတို့နှစ်သင်းကလည်းပြိုင်ပွဲမျိုးစုံမှာ25ကျင်းတော့တွေ့ပြီးတော့တစ်သင်းနဲ့တစ်သင်းအပါရီရမ်တော်လေဒါတော့အတိတ်မှတမ်းပါကြာတယ်ကမ္ဘာဖလားပြိုင်ပွဲမှာတော့သူတို့နှစ်ပင်ကနှစ်ကြိမ်လားမသိဘူးဆိုပြီးတော့နှစ်ကြိမ်လုံးတည်ကြတာပဲပေါ့ဒီတော့ဒီပွဲကတော့ဟိုအင်္ဂလန်နေနဲ့ကိုလံဘီယာနဲ့ပွဲတော့ငါလို့ဖြူစမ်းပြူးနဲ့ဆိုတော့သိနေလဲလားအထူးသဖြင့်တော့ကျွန်တော်ဒီစာလင်တို့လင်ဂျတ်တို့ဂယ်လီလီတို့ကဟိုခရီးချင်းကိုရအောင်ဖန်တီးပေးနိုင်တာမျိုးမရှိရင်ဟိုအင်္ဂလန်အချက်တည်းပြသွားနိုင်တယ်လို့ကျွန်တော်အဲ့လိုပဲသုံးမယ်ကျွန်တော်ဒီပင်ရဲ့ခြေရင်းကအခုလိုချင်းတော့တည်နေတယ်ဗျာတည်နေတယ်ပြီးတော့သူတို့ရဲ့အားကနောက်တန်းပြဒီနေ့သူတို့ရတာဂူးရဲ့လေးဂူးလောက်ကိုနောက်တန်းကပြင်လာပါလေဆိုတော့ဒီချက်ကဘာကိုပြနေလဲဆိုတော့ချီရင်ကဒီကပ်ပီဒီယာနဲ့ဂူးရောပြင်နိုင်မှုမအသေးကြတယ်ချီရင်ကလည်းအင်္ဂလန်ကတော့မိနစ်90ပြည့်တဲ့အထိတည်ရလောက်ရဖို့အတွက်ကိုထိနေသားလာပါပဲအမှအဲ့ဒီမှာအင်္ဂလန်ကဂူးရလူတော်နဲ့အတိတ်တက်ဖြစ်လို့ရှိရတော့ဒါအင်္ဂလန်အမှားဖြစ်သွားပါပေါ့ဆိုတော့ချီရင်ကအင်္ဂလန်ကိုသူတို့ရဲ့တပါနဲ့အတွေ့အကြုံကမမျှော်လင့်မဲ့အနိုင်ရပါနိုင်တယ်လို့ကျွန်တော်အဲ့လိုပဲသူ
စောက follow channel ရဲ့ editor ချုပ်ကိုကျော်တော်မျိုးရံကတော့အခုလိုပြောပါတယ
်အင်္ဂလန်ကစီဒန်နဲ့တွေ့တယ်ကမ္ဘာဖလား၄ချိန်သလုံးတွေ့ကြပါတော့အင်္ဂလန်ရဲ့စိုက်စစ်အားကတကယ်ခြံစစ်ကောင်းတဲ့အသင်းတွေနဲ့ဆိုရင်ဂိုးရောက်ဖို့ခက်တယ်ပြောအဲ့တော့စီဒန်ရဲ့ခြံစစ်ကလည်းတော်တော်လေးကိုကောင်းနေတဲ့အချိန်ဆိုတော့အင်္ဂလန် တေးကြသွားနိုင်တယ်လို့ထင်ဒီပွဲကိုနောက်တစ်ဆင့်တက်မယ်ဆိုရင်တော့အင်္ဂလန်တက်သွားမယ်ထင်အင်္ဂလန်ကအချိန်ပိုကစားထားရတယ်ကိုလံဘီယာနဲ့ပွဲအတွေ့အကြုံတွေရှိရတော့ဘူးနောက်တစ်ဆင့်ဆိုရင်တော့အင်္ဂလန်တက်သွားမယ်
မြန်မာစံတော်ချိန်ည7:00နာရီခွဲမှာတော့ quarter final နောက်ဆုံးပွဲစဉ်ဖြစ်တဲ့ရှေ့ဥရောပနှသင်းဖြစ်တဲ့ Asian Russia နဲ့ချီဆောင်နေတဲ့ Croatia အသင်းတို့တွေ့ကြမှာပါဒီနှသင်းဟာသမိုင်းတစ်လျှောက်နှစ်ကြိမ်သာတွေ့ပူးပြီးတော့ Croatia ကတပွဲနိုင်တပွဲတည်ကြထားပါတယ်ဒုတိယဆက်မှာ Spain ကို penalty နဲ့ကျော်ဖြတ်ခဲ့တဲ့ Asian Russia အနေနဲ့ Croatia ကိုအတိုင်ယူပြီး semi final ကိုတက်နိုင်မှာလား Soccer Follow Journal Editor ကျုပ်ကိုကျော်ကျော်မျိုးဟန်ကတော့
ဒီပွဲမှာတော့ Croatia Northern တော့မယ်လို့ထင်တယ် Croatia နည်းကိုယ်တည်းလည်းအနိုင်ရမယ်ရစားကသူကဆန်စစ်သက်သက်ကြီးကစားနေရဲ့အတင်းလို့ထက်ဟိုစပယ်အတင်းကဘလို့အရင်တိုင်ပြီးစိုက်စစ်ကိုမပန်ပိုးပေးနိုင်လို့တာရစားခံမှာပါတော့တကယ်ခရီးစားလို့ကွင်းနဲ့တန်တီးမှုအားကောင်းတဲ့အတင်းနဲ့တွေ့လို့ဆိုရင်တော့ရစားကစစ်ကဖိတ်မထရအောင်ဘူးအေးဆေးအပါကျစီတွေနဲ့သူ့အတင်းရဲ့ဆော့ဆောင်ကြီးကတော်တော်လေးကိုတွေးစားနေဆင်တယ်ဆိုရင်နေအခုရစားကပွဲတိုင်းလိုလိုဆော့ဆောင်မှုကောင်းတာပြီးတော့ပွဲတိုင်းလိုလိုလည်းကိုးရထားတဲ့အတင်းဆိုတော့နောက်ကစားပိုင်းကလည်းကောင်းမွန်တဲ့အခါကျတော့တိုက်စစ်အားနည်းချက်ရှိရသော်ဘူးရောက်မှုတော့ဆက်ဆဲသွားနိုင်တယ
်ဆိုတော့ဒီပွဲပေါ်အာဇာကလောင်ရှင်ကိုဇော်မျိုးတန်ကရောဘယ်လိုခံမှန်းထားပါသလဲ
ရုရှားနဲ့ကိုရီးယားပွဲကကိုရီးယားလည်းနိုင်သွားမှုများပါတယ်တို့လည်းပဲအင်ရှင်အပြင်းနေနေကဒီ quarter final နဲ့အဆင်ကိုရောက်လာပြီဆိုတော့ဘယ်လိုပဲပြောဟိုခံလာမှာပဲလေဆိုတော့ရုရှားကတော့ကျွန်တော်တင်တဲ့ဒီပွဲမှာကိုရီးယားသူတင်ကိုရင်ဖွင့်နေတာကိုသိမှရှိသူတို့နှစ်သိန်းရဲ့စကားလုံးမှာစီးပွဲမှုကလည်းတော့ကွာပါပဲနောက်တစ်ခါယူကြည့်တဲ့အခါတော့ကျွန်တော်တို့ဒီရုရှားမှာဒီနေ့ဖြေကန်းတော်လေးပြနေတဲ့ဘာကော့ပေါ့ဗျာဘာကော့ပါဝင်မှုကသိနေသေးကြဘူးပေါ့ဆိုတော့ဒီဆက်ရည်ရုရှားကိုအားနည်းချက်ဖြစ်နိုင်ရပေါ့ကရိကာတော့ကစားသမားအပြည့်စုံနဲ့ကစားမှဆိုတော့ကရိကာပဲအနိုင်ရသွားဖို့ရှိတယ်လို့ကျွန်တော်အဲ့လိုပဲတုံ့ပြန်ပါ
မနေ့ကပွဲစဉ်တွေမှာတော့ပြင်းစင်တဲ့ဘယ်လ်ဂျီယမ်တို့အနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပါပြီဆိုတော့ဒီကနေ့မှာဘယ်အသင်းတွေအနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်မလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေမှာတော့မြမတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့ဒိုင်းရိုက်လေးလိုက်ဆွေးနွေးကန်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါအောင်ရှင်
အနာယူသွားတဲ့အမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစားထိုးမဲ့သူကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာကြီးညာမှာပါ။အဲ့လိုအစားထိုးခံရမဲ့သူရွေးချယ်ပြီးရင်တော့ယာရုခန့်ရဲ့အတီးပြုပေးဖို့ Republican တွေကြီးစိုးတဲ့အထက်လွှတ်တော်မှာကြားနာပွဲတွေကျင်းပမှာဖြစ်ပြီး Democrat တွေကတော့ထရမ့်ရဲ့ရွေးချယ်မှုပေါ်ကန့်ကွက်ဖို့အဆင်သင့်မယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်တော်စုအတွင်းကိုတရားမဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေကိုခွဲခြားထိန်းသိမ်းထားတာကိုအဆုံးသတ်ပြီးအ мян ဆုံးပြန်လည်ပေါင်းစည်းပေးဖို့တရားသူကြီးတဦးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အချိန်ပိုပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ Trump အစိုးရဖွဲ့ဟာအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်ပြီးလုံးဝလက်သက်မခံတဲ့မူဝါဒကိုချမှတ်လိုက်ပြီးတဲ့နောက်မှာမိသားစုဝင်တွေကိုတကွဲတပြားစီထိန်းသိမ်းခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီမူဝါဒပေါ်ပြည်တွင်းကရောနိုင်ငံတကာကပါအပါဝင်လူခွင့်အဖွဲ့တွေနဲ့ပုပ်ယဟန်မင်းကြီးဖရန်စစ်စကာဝါဆန့်ကျင်ပြောဆိုပြီးမှတော့သူတို့ရဲ့မူဝါဒကိုပြန်လည်ပြောင်းလဲခဲ့ပါတယ်။အသက်၅နှစ်အောက်ကလေးတွေကိုဇလိုင်လ၁၀ရက်နေ့မတိုင်ခင်နဲ့၅နှစ်အထက်ကလေးငယ်တွေအားလုံးကိုဇလိုင်လ၂၆ရက်မတိုင်ခင်မှာသူတို့မိဘတွေနဲ့ပြန်တွေ့ဆုံပေးဖို့တရားရုံးကအမိန့်ချမှတ်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရုံးဝန်ကြီးမိုက်ဖွန်ပီဟိုဟာသူ့ရဲ့နှစ်ရက်တာခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။နှစ်နာရီပေါင်းများစွာကြာအောင်အကျိုးရှိစွာပြောဆိုဆွေးနွေးခဲ့တယ်လို့အဓိကအကြောင်းအရအားလုံးနှီးပါအတွက်တိုးတက်မှုတွေရှိခဲ့တယ်လို့ဝန်ကြီးကပြောပါရခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါရဲ့။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါရဲ့ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါရဲ့။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရဲ့။သောတာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
။